မစတက်ကလွတ်တော်အမတ်တူနဲ့ရော်ဂျာသတင်းဆန္ဒဖို့တရားစွဲထားတဲ့လူရုပ်သိမ်းပြီးကိုလူခွင့်ရေးဆိုင်အာဆီယံလွတ်တော်အမတ်များဖွဲ့ APHR ကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကရခိုင်ပြည်နယ်ပူစီတော်မြို့နယ်မှာလက်နက်ကြီးကြီးကျယ်ရရာကရွန်ဂျာမျိုးသမီးနှုတ်တိဆုံးတဲ့ဖြစ်စဉ်မှာစစ်တပ်ရဲ့လက်ချက်အဖြစ်ဒေသခံလွတ်တော်ကိုယ်စားလူကိုကူကပ်ပြီးရေးသားခဲ့တဲ့အတွက်ရော်ဂျာသတင်းဆန္ဒနဲ့လွတ်တော်အမတ်တို့ဆက်သွယ်ရေးအဥပဒေ66ကာကြီးနဲ့စစ်တပ်ကဒီသတင်းပတ်ထဲမှာပဲတရားစွဲထားပါဒီမှာစစ်တပ်ကတော့ရွန်ဂျာမျိုးသမီးတွေတိဆုံးတဲ့ဖြစ်ကမှုဟာရခိုင်လက်နက်ကိုင်ဖွဲ့ AA လက်ချက်အဖြစ်ဆွဆွဲထားတယ်လို့ဒီဘက်ကလည်းစစ်တပ်လက်ချက်ချင်းနဲ့တံပြန်ဆွဆွဲထားပါတယ်မလေးရှားနိုင်ငံကလွတ်တော်ကိုယ်စားလူလက်ဖြစ် APHR ဖွဲ့ရဲ့ဥက္ကဋ္ဌလက်ချက်တဲ့ Charles Sandy ကတော့မြန်မာစစ်တပ်အနေနဲ့ဆွဆွဲချက်တွေကိုဖြေရှင်းလုပ်ရဆိုရင်ရန်စစ်ကြောင်းနဲ့တရားစွဲရမျိုးမဟုတ်ပဲတခြားနည်းလမ်းနဲ့သာဖြေရှင်းတင်တဲ့အကြောင်းဗိုလ်ထုတ်လေးကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားတာပါမြန်မာလူမျိုးတပ်ဖွဲ့အနေနဲ့ရခိုင်ပြည်နယ်မှာဗလိုက်မှုခင်းပြီးတိကျမှန်ကန်တဲ့သတင်းတွေပေါ်ပြနိုင်မှုစစ်မှန်တဲ့ဆန္ဒရှိရဆိုရင်သတင်းသမားတွေကိုလွတ်လပ်လပ်သတင်းယူခွင့်ပေးဖို့နဲ့အင်တာနက်အဆက်အသွယ်ဖြတ်တောက်မှုတွေကိုအဆုံးသတ်ဖို့လည်းတိုက်တွန်းထားပါတယ်